ပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့ကရန်ကုန်တိုင်းလဲခုမြို့နယ်တမီးကလေးကျေးရွာကိုစစ်တပ်ပိုင်းမြေနဲ့မလွတ်ကင်းလို့ဆိုပြီးအင်ဂျီ400နီးပါးလောက်ကိုစစ်တပ်ရဲနဲ့စီပင်အဖွဲ့တွေကဖျက်ဆီးလိုက်ပါတယ်။အဲ့ဒီကျေးရွာသားအများစုဟာလက်ရှိမှာပဲခူးတိုင်းဒေသကြီးအလန်နီကျေးရွာကအောင်သိတိဖုံးကြီးကမှခိုးလုံနေကြတာပါ။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဟာအခုလိုကျေးရွာတစ်ခုလုံးကိုပြောင်းရွှေ့လိုက်တာဟာစီမံခန့်ခွဲမှုညံပြင်းတာဖြစ်တယ်လို့ဒီနေ့ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့ကုံစင်းလုံးကြဆင်းအဖွဲ့ကောင်းဆောင်ကိုထင်ကျော်ကပြောပါတယ
်။ပြည်သူတွေကိုကြောတနေရစာကိုနေထိုင်ခွင့်ကိုအင်မတန်မှခက်ခဲနေတဲ့အချိန်မှာကိုယ်ပိုင်ကိုရုံးကန်ပြီးတော့မှပတ်လက်မြေလေးတွေမှာဆောက်နေတဲ့လူတွေကိုချူကျော်ပါဆိုလို့မှစနစ်တကျနဲ့အကြမ်းဖက်တဲ့ကိစ္စတွေဇက်တိုက်ဇက်တိုက်များလာတဲ့ပုံမှာတိုင်းပြည်ကအင်မတန်မှအန္တရာယ်ကြီးမှလာတယ်။အဲ့တော့အစိုးရကလူမှုကိုအကြမ်းဖက်မှုတွေကိုစနစ်တကျတင်ပေးနေတာလားလို့ကျွန်တော်မေးခွန်းထုတ်ချင်တယ်။အဲ့ဒီအတွက်ပြည်ထောင်စုအစိုးရနဲ့တိုင်းဒေသကြီးအစိုးရပြည်နယ်အစိုးရတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အတွက်အယုံကြည်မရှိကြောင်းဒီကနေ့ကျွန်တော်တို့အဆိုတင်သွင်းခြင်းဖြစ်ပါတယ်ဗျာ
။ပြည်ထောင်စုအစိုးရယုံကြည်မရှိကြောင်းတင်သွင်းရေး
တမီးလေးကျွော်မှာအင်ဂျီ400ကျော်လောက်ရှိပြီးလူဦးရေ2000ကျော်လောက်ရှိတယ်လို့လည်းသိရပါတယ်။တမီးလေးကျွော်ဖြတ်သိမ်းခံရတော့ကမျက်မြင်တွေ့ရှိခဲ့တဲ့ကုံစင်းလုံးကြဆင်းရေးအဖွဲ့မှပြန်ကြားရေးတောင်းဝန်ခံကိုစီယာလင်းကအခုလိုပြောပါတယ်
။ဒီတမီးလေးကျွော်ကိုဖြတ်သိမ်းတဲ့အချိန်မှာသူတို့ကဒီတမီးလေးကျွော်ရဲ့အရှိတ်ဘက်ကအနောက်ဘက်ကလေးဘက်လေးလိုက်အကုန်လုံးပိတ်ဆို့ပြီးတော့မှဒီတမီးလေးကျွော်ကိုသူတို့ကတည်င်းမောင်ချတဲ့ပုံစံမျိုးနဲ့လုပ်ပြီးဖြတ်သိမ်းတာပါ။အဲ့လိုမျိုးလုပ်တဲ့တော့ကြောင့်မလို့မီဒီယာတွေလည်းဒီတမီးလေးကျွော်ရဲ့ဝန်ခွင့်မရခဲ့ပါဘူး။မြရကလေးတို့ကြောင့်မလို့ဒီသမီးလေးကြီးရဒီဖြတ်သီးရဲ့ကိစ္စကဒီပေါ်ပေါ်တင်းနေဟောနော်မသိအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးလုပ်ခဲ့တာ
ဖြတ်သိမ်းခံရတဲ့အထက်မှာလူနေအိမ်တွေအပြင်ဖုံးတော်ကြီးကြောင်းလည်းပါဝင်ခဲ့ပါတယ်သမီးလေးကြီးရအောင်ဓမကြောင်းကဥအားဆရာကအဖြတ်ခံရတဲ့သမီးလေးကြီးရအကြောင်းကိုအခုလိုမိန်ကြားပါတယ
်သမီးလေးကြီးရပါဝင်ချိန်မှာရှိတဲ့ရွာကလေးအတော်များများကိုဖြတ်စည်းခံခဲ့ရတဲ့အတွက်ကြောင့်သမီးလေးကြီးရသူကြီးရသားတွေလိုပဲဖြတ်စည်းခံခဲ့ရတဲ့ရွာတွေမြို့ရွာဒေသတွေမှာလည်းပဲဖြတ်စည်းခံခဲ့ရတဲ့ကိုကြီးရသူကြီးရသားတွေရဲ့မိသားစုတွေရဲ့ခရီးလူငယ်တွေပညာသင်ကြားမှုတွေခက်ခဲနေထိုင်မှုတွေခက်ခဲပြီးတော့ဒီလိုဖြစ်နေရတဲ့အခက်အခဲတွေကိုနိုင်ငံတော်သမ္မတကြီးနေ့တကနိုင်ငံတော်အကြီးအကဲတွေမြန်မာတနိုင်ငံလုံးနဲ့ကဘာကသိနိုင်အောင်လို့ဆိုပြီးတော့ဒီဆန္ဒထုတ်ဖို့ပဲကိုဒီရွေးချယ်နဲ့တက်လာရင်းဖြစ်ပါတယ
်တမီးလေးကြီးရဟာလွန်ခဲ့တဲ့နှစ်ပေါင်း40ကျော်လောက်ခဲကတည်ရှိခဲ့တဲ့ကြီးရဖြစ်တယ်လို့သိရပါတယ်လက်ရှိပဲခူးတိုင်းဒေသကြီးအောင်သိတိဖုံးတော်ကြီးကြောင့်မှာယာယီခိုလုံနေကြသူတွေကိုလည်းပဲခူးတိုင်းဒေသကြီးအစိုးရအဖွဲ့ကအဲ့ဒီဖုံးကြီးကြောင့်ကနေဖယ်ရှားပေးဖို့အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ